Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2014ခုနှစ်ဇွန်လ29ရက်တနင်္ဂနွေညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM လိုင်းနိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတင်ဆက်သွားမှာပါခင်ဗျာ
ကျမဧသနာကျော်ပါရှင်။လေပြားကအမေရိကန်ကောင်စစ်ဝင်ယုံတိုက်ခိုက်မှုနဲ့တရားရုံးတင်ခံရသူသူ့မှာအပြစ်မရှိကြောင်းထွက်ဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံသားရဲ့ဝန်ကြီးဦးဝနမောင်လွင်ဟာတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်းရီနဲ့တရုတ်နိုင်ငံပီကင်းမြို့တော်မှာဒီကနေ့တွေ့ဆုံပြီးတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့အဒေတာရင်းသတင်းတွေကိုဒီညပိုင်းမှာကြားကြရပါမယ်ကိုညာဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကဒီကနေ့ထပ်မံတိုက်တွန်းလိုက်ပါတယ
် If we don't change 0436 it means that the military has virtual veto power over what can
သတင်းတွေပြပြချင်းမှာဒီအကြောင်းတင်ဆက်သွားမှာဖြစ်တယ်လို့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့တက်ကြီးစကားကဏ္ဍတွေကိုနားဆင်သွားရဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးသန္တာကျော်နဲ့မမိုးဖြူတို့ကကြေညာပါလိမ့်မယ်ခင်ဗျာ
။လီဗျားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်ကောင်စစ်ဝင်ရုံးကို2012ခုနှစ်ကတိုက်ခိုက်မှုအတွက်ခေါင်းဆောင်လို့ဆွဆွဲခံရတဲ့သူဟာအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကတရားရုံးမှာရုံးတင်ခံရပြီးတော့သူကအကြမ်းဖက်မှုတွေအတွက်အပြစ်မရှိပါကြောင်းငြင်းဆိုသွားခဲ့ပါတယ်။လူသက်တွေဆုံးရှုံးခံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေပစ္စည်းထောက်ပံ့ပေးရမှာပူပေါင်းပါဝင်မှုနဲ့မစ္စတာအာခမတ်အဗ်ဒူခါလ်ဒါလာတရားစွဲခံထားရပြီးတော့တရားခွင်မစတင်ခင်7မိနစ်လိုမှာပဲအမေရိကန်ရေတဲ့သင်္ဘောပေါ်ကနေတရားရုံးစီကိုရဟတ်ရင်နဲ့သူ့ကိုခေါ်လာခဲ့တာဖြစ်ပါတယ်တည်တဲ့အပြစ်ကြားခံရနိုင်တဲ့တခြားဆွဲချက်တွေကိုလည်းအမေရိကန်အစိုးရအစီကနေထပ်ပြီးတော့လာအောင်မယ်လို့ခန့်မှန်းရပါတယ်။မစ္စတာကာတာလာကိုဒီလအစောပိုင်းကဘန်ဂါဇီမြို့နာမှာအမေရိကန်အထူးတပ်ဖွဲ့တွေနဲ့ FBI ဗဟိုထောက်လှမ်းရေးဘျူရိုတို့ဖမ်းဆီးမိခဲ့တာဖြစ်ပါတယ်။အာဏာပိုင်တွေကသူ့ကိုအမေရိကန်ရေတဲ့သင်္ဘောပေါ်မှာစစ်မေးပြီးတော့အမေရိကကိုခေါ်ဆောင်လာတာပါ။မစ္စတာကာတာလာဟာလာမယ့်ဗုဒ္ဓဦးနေ့မှာနောက်တစ်ကြိမ်တရားရုံးတက်ရမှာဖြစ်ပါတယ်။2012ခုနှစ်စက်တင်ဘာ17ရက်နေ့မှာအမေရိကန်သံမတ် Christopher Steves နဲ့တခြားအမေရိကန်၃ဦးသေဆုံးသွားရတဲ့တိုက်ခိုက်မှုရဲ့အုပ်စုခေါင်းဆောင်လို့အမေရိကန်အစိုးရကဆွဆွဲထားတာပါ။တခြားအကြမ်းဖက်မှုတွေအဖြစ်များတဲ့ဒေသမှာအမေရိကန်တပ်အရာရှိတွေကိုလုံခြုံရေးပေးတဲ့နှုံးကရော့ပေါ်တယ်ဆိုပြီးတော့လွတ်တော်တွေက Republican အမတ်တွေက American အစိုးရအဖွဲ့နဲ့နိုင်ငံသားရေးဝန်ကြီးဌာနတို့ကိုဆွဆွဲထားပါတယ်ရှင်
။ဆွနီအစိုးရတွေရဲ့မြောက်ပိုင်းမြို့တော် Tikrit ကိုပြန်သိမ်းနိုင်မှုအတွက်သူတို့ဆိုခန်းစစ်တိုက်ပွဲကြီးတစ်ခုကို Iraq စစ်တပ်ကစတင်ခဲ့တယ်လို့ဆိုပါတယ်။မြေပြင်စစ်ဆင်ရေးတိုက်ပွဲတွေကိုစနေနေ့ကစဆင်နွှဲပြီးတော့တက္ကသိုလ်နယ်မြေတစ်ခုကိုပြန်ထိန်းချုပ်နိုင်မှုအတွက် Iraq အထူးတပ်ဖွဲ့ဝင်တွေနဲ့ဆွနီတောင်းကျမ်းသူတွေကြားမှာတိုက်ပွဲပြင်းထန်ခဲ့တယ်လို့အစိုးရတပ်အရတာဝန်ရှိသူတွေကပြောဆိုပါတယ်တိုက်ပွဲမှာဒီစစ်မြေပြင်ကိုနိုင်ငံတောင်ပိုင်းကနေတင်ကားတပ်တွေအားဖြည့်ပူးပေါင်းခဲ့ပြီးတော့သဘုံတပ်တွေကိုမောင်းထုတ်နိုင်ဖို့အီရတ်တပ်ဖွဲ့တွေကရဟယင်နေပေါ်ကနေပစ်ခတ်တိုက်ခိုက်ခဲ့ပါတယ်ဒီချိန်တွင်းမှာပဲစစ်သွေးကြွတွေကိုတိုက်လီဟောင်းတော်တော်များများကိုစစ်သွေးကြွတွေကိုတိုက်ခိုက်ဖို့အတွက်တိုက်လီဟောင်းတော်တော်များများကိုရုရှားနိုင်ငံကအီရတ်ကိုပြည့်ရက်ခဲ့ပါတယ်တောင်ကျမ်းသူတွေကိုတိုက်စစ်ဆင်ဖို့ပို့ထားတဲ့အမေရိကန်ဂျန်မေးရာရှိရဲ့လုံခြုံရေးအတွက်ဝေးရင်ဒုံးလက်နဲ့တွေလွတ်ထားတယ်ဆိုရယ်အမေရိကန်ရဲ့ကြီးညာချက်ထွက်အပြီးမကြခင်မှာပဲအီရတ်စိုးရတက်တွေရဲ့အခုစစ်စင်ရေးတိုက်ပွဲကိုစခဲ့တာဖြစ်ပါတယ်ဆူနီစစ်သွေးကြွတွေကိုနှိမ်နှင်းဖို့အတွက်အီရတ်လုံခြုံရေးတပ်ဖွဲ့တွေကိုအားဖြည့်ဖို့နဲ့ပူးတွဲစစ်စင်ရေးစဖို့အတွက်ဒီလာစောပိုင်းကသမ္မတဥဘာမာအုပ်ချုပ်ရေးအဖွဲ့ကအမေရိကန်တပ်ဖွဲ့ဝင်300ကိုအီရတ်ကိုစီလွတ်ခဲ့ပါတယ်
အရှေ့လေပိုင်းဒေသမှာပါလက်စတိုင်းပိုင်နယ်ထဲကဒုံးကျည်တွေနဲ့ပစ်ခတ်လို့အစ္စရေးစစ်ရုံတရုံမီးဆွဲလောင်ခဲ့ပြီးတော့နိုင်ပိုင်းအကြမှာပဲဂါဇာကမ်းမြောင်ဒေသမှာဒီကနေ့အစ္စရေးလေယာဉ်တွေလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့ကြပါတယ်။အကြမ်းဖက်သမားတွေရဲ့လှုပ်ရှားမှုတွေရှိတယ်ဆိုတဲ့ပြစ်မှတ်12ခုမှာအစ္စရေးစစ်တပ်ကပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။ပါလက်စတိုင်းတွေကအစ္စရေးတောင်ပိုင်းကိုတောက်ကြတဲ့စနေနေ့တွေမှာဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာဖြစ်ပါတယ်။အဲ့မှာဒုံးကျည်တစ်စင်းကဆာဒါရော့မြို့ကဆက်ယုံကိုတွားထိပြီးတော့ဆက်ယုံမိလောင်သွားခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာကအစ်သွေးကြွားတွေဟာဇွန်လအစပိုင်းကဒုံးကျည်တွေနဲ့ပြစ်နေတာဒုံးကျည်60ကျော်သွားပြီလို့အစ္စရေးစစ်တပ်ကပြောပါတယ်။ ဂျော်ဒန်မြစ်အနောက်ဖက်ကမ်းဒေသမှာဇွန်လ12ရက်နေ့ကအစ္စရေးနယ်ဝါဆဲကျော်တဲ့3ဦးပျောက်ဆုံးသွားပြီးဒေသရင်းမှာတစားနဲ့တစားပြင်းထန်မှုတွေမြင့်မားနေတာပါ။ဟာမတ်စ်အဖွဲ့ကသူတို့လူငယ်တွေကိုပြန်ပေးဆွဲထားပါတယ်လို့အစ္စရေးကဆွဆွဲပါတယ်။အဲ့ဒီကလေးတွေကိုလိုက်ရှာတဲ့အစ္စရေးတွေကဟာမတ်စ်အဖွဲ့ဝင်ယာချီပြီးတော့ဖမ်းဆီးထားတာပါ။ဟာမတ်စ်အဖွဲ့ကတော့ဒီကိစ္စသူတို့နဲ့မဆိုင်ဘူးလို့ညှင်းဆိုထားပါတယ်ရှင
်။ယူကရိန်းရှေ့ပိုင်းမှာတော့ရုရှားထောက်ခံသူတပုံတက်တွေကိုသူတို့ဖမ်းထားခဲ့တယ်။ဥရောပတပုံတက်တွေကသူတို့ဖမ်းထားခဲ့တယ်။ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကလေလာသူ၄ယောက်ကိုပြန်လွှတ်ပေးလိုက်ပါတယ်။အဲ့ဒီဥရောပလေလာသူတွေကိုလူဟန်စ်မြို့ကနေဖမ်းသွားပြီးတလားလောက်အကြာမှပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။ Donetsk ဒေသကဖမ်းသွားတဲ့နောက်ထပ်၄ယောက်ကိုတော့ကုဒပတ်အစိုးရကပြန်လွှတ်ပေးခဲ့ပါတယ်။ပြန်လွှတ်လာသူတွေရဲ့ကျန်းမာရေးအခြေအနေကောင်းတယ်လို့ OSCE ဖွဲ့ကသတင်းထုတ်ပြန်ခဲ့ပေမယ့်ဘာအကြောင်းကြောင့်ခုလိုဖမ်းခံရတယ်ဆိုတာကိုကုရက်တီရှင်းရှင်းလင်းလင်းမသိရသေးပါဘူး။တစ်ချိန်တည်းမှာပဲယူကရိန်းရှေ့ပိုင်းမှာဖြစ်နေတဲ့ပြပခါတွေကိုပြေလျော့အောင်လုပ်ဖို့နဲ့မလုပ်နိုင်ရင်ပိတ်ဆို့တန်ခတ်မှုတွေနဲ့ပိုရင်ဆိုင်ရမယ်လို့ရုရှားထောက်ခံသူခွဲထွေးရေးသမားတွေနဲ့သူတို့ကိုထောက်ခံသူတွေကိုဥရောပတပ်မဲ့ခါကတောင်းဆိုထားပါတယ်။ OSCE ဖွဲ့ဝင်တွေကိုလွှတ်ပေးပြီးသူတို့လှုပ်ရှားရှိတဲ့အလုပ်တွေကိုလှုပ်ခွင့်ပေးဖို့နဲ့ငင်းချင်းဆွေးနွေးပွဲတွေစဖို့ဥရောပတပ်မဲ့ခါအဖွဲ့ကထပ်ပြီးတော့လည်းတောင်းဆိုထားပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကစခဲ့တဲ့သဘုံနေနဲ့အဖြစ်ခက်ရစဲကာလကိုလည်းယူကရိန်းသမ္မတပက်ထရိုပရှန်ကိုကနောက်3ရက်တိုးမြင့်လိုက်ပါတယ်။ယူကရိန်းဘက်ကအပြစ်ခတ်ရက်စဲတဲ့အစီအစဉ်ကိုတချို့သဘုံအဖွဲ့တွေကစောင့်ကြည့်နေကြစေဖြစ်ပါလိမ့်ရှင
်။ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1 1.3 လိုင်းနိုမီတာ25 kHz 1.965လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ဟာတရုတ်နိုင်ငံသားရေးဝန်ကြီးဝေါင်ယီနဲ့တရုတ်နိုင်ငံပီကင်းမြို့တော်မှာဒီကနေ့တွေ့ဆုံပြီးတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေဆွေးနွေးခဲ့ကြတယ်လို့တရုတ်အစိုးရရဲ့စင်ဝါသတင်းဌာနကပြောထားပါတယ်နိုင်ငံသားရေးဝန်ကြီးဟာမြန်မာသမ္မတဦးသိန်းစိန်နဲ့တရုတ်နိုင်ငံကိုနိုင်ငံတော်ခရီးစဉ်ဖြစ်တဲ့ဇွန်လ28ရက်နေ့ကနေဇွန်လ30ရက်နေ့ထိလိုက်ပါသွားခဲ့တာဖြစ်ပါတယ်ဒီခရီးစဉ်အတွင်းမှာမြန်မာသမ္မတကတရုတ်ခေါင်းဆောင်တွေနဲ့ရရှိခဲ့တဲ့သဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့နှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေသဘောတူခဲ့ကြပါတယ်နှစ်ဖက်ပူးပေါင်းဆောင်ရွက်တဲ့စီမံကိန်းကြီးတွေကိုအထောက်အကူပေးဖို့တရုတ်မြန်မာဖက်ဆက်လုပ်ငန်းတွေကိုခိုင်မြဲအောင်ပြုလုပ်ဖို့နှစ်ဖက်မဟာမိတ်ဆက်ဆံရေးရှေ့တိုးဆောင်ရွက်နိုင်မှုတွေအတွက်နှစ်နိုင်ငံလက်တွဲလှုပ်ရှားဖို့သဘောတူခဲ့ကြပါတယ်တရုတ်နဲ့အာဆီယံပူးပေါင်းဆောင်ရွက်ရေးနဲ့ပတ်သက်လို့သဘောတူညီမှုရခဲ့တယ်လို့ပူးပေါင်းလှုပ်ဆောင်မှုတွေအချိန်ဟုန်မြင့်သွားဖို့လည်းပြောခဲ့ကြပါတယ်တောင်တရုတ်ပင်လယ်မှာဖြစ်ပွားနေတဲ့နေမြေအငင်းပွားမှုနဲ့ဒရိုက်ဆွေးနွေးညှိနှိုင်းပြီးတော့ဖြေရှင်းသင့်တယ်ဆိုတာနှစ်နိုင်ငံဝန်ကြီးတွေယူဆထားပါတယ်။ဒေတာရင်းငင်းငင်းရင်းနဲ့တည်ငြိမ်ရေးအတွက်တရုတ်နဲ့အာဆီယံပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့သူတို့ကပြောသွားပါတယ်။မနေ့ကပီကင်းမြို့မှာကျင်းပခဲ့တဲ့မြန်မာတရုတ်အိန္ဒိယသုံးနိုင်ငံငင်းငင်းငင်းရှင်တွဲနေထိုင်ရေးသဘောတူညီမှု260ပြည့်အခမ်းအနားမှာတော့မြန်မာသမ္မတဦးသိန်းစိန်ကတနိုင်ငံနဲ့တနိုင်ငံမကျူးကျော်ရေးတစ်ဖက်ရဲ့ပြည်ရင်းရေးကိုဝင်ရောက်မဆွတ်ဖက်ရေးနှစ်ဖက်အကျိုးအတွက်ဒန်းတူညီမျှရေးနဲ့ပူးပေါင်းဆောင်ရွက်ရေးငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ရေးအခြေခံပူ၅ချက်ကိုနိုင်ငံတကာဆက်ဆံရေးရဲ့ဆန္ဒဖြစ်တဲ့အကျင့်သုံးသင့်တယ်လို့ပြောကြားသွားခဲ့ပါတယ်ရှင
်။မြောက်ကိုရီးယားနိုင်ငံကဂျပန်ပင်လယ်ပြင်ပိုင်နက်ထဲကိုအရှေ့ပိုင်းကမ်းခြေကနေတာလပစ်ဒုံးကျည်နှစင်းနဲ့စမ်းသပ်ပစ်လွှတ်လေ့ကျင့်ခဲ့ပြီးတော့ကွန်မြူနစ်မြောက်ကိုရီးယားပေါ်ဒုံးလင်းနဲ့ဆန်သက်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့တာမြင့်ချက်ကိုနောက်တစ်ခါအန်တူခဲ့ပြန်ပြီလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒီနေ့တင်းငွေနေ့မှာမြောက်ကိုရီးယားနိုင်ငံအရှေ့ဘက်ကမ်းခြေကနေဆန်သက်ပစ်လွတ်တဲ့စကတ်ဒုံးကြီးဟာမိုင်300လောက်ပြန်တန်းပြီးဂျပန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားရေပြင်ပေါ်ကျသွားတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။ဒီဆန်သက်ပစ်လွတ်မှုနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံဘက်ကစန့်ကျင်ဆန္ဒပြမှုတွေရှိခဲ့ပါတယ်။စီးအီးကာလအတွင်းမှာဂျပန်လူမျိုးတွေပေါ်မြောက်ကိုရီးယားရဲ့မတရားတဲ့ဆက်ဆံပြန်ပေးဆွဲမှုတွေနဲ့ပတ်သက်ပြီးတော့အင်ကာနီမှာဘီဂျင်းမြို့မှာလုပ်မဲ့မြောက်ကိုရီးယားနဲ့တရားဝင်ဆွေးနွေးပွဲမှာပြောဆိုမယ်လို့ဂျပန်နိုင်ငံဘက်ကတုံ့ပြန်ပါတယ်။တကယ်တော့တစ်ဖက်မှာမြောက်ကိုရီးယားကနီးဗျူဟာမြောက်နောက်ဆုံးပေါ်အာထရနီးပညာနဲ့စီစဉ်ထုတ်လုပ်ထားတဲ့ဒုံးလက်နက်နဲ့ပတ်သက်လို့ကြေညာချက်ထုတ်ပြီးနှစ်ရက်အတွင်းအခုလိုစမ်းသပ်ပြစ်လွတ်ခဲ့တာဖြစ်ပြီးတော့တစ်ဖက်မှာလည်းပဲဒီဒုံးလက်နက်စမ်းသပ်တဲ့အချိန်ကတောင်ကိုရီးယားကိုတရုတ်သမ္မတရှီကျင်းပင်သွားပြီးတော့တောင်ကိုရီးယားသမ္မတပတ်ဂျွန်ဟီနဲ့ တွေ့ဆုံမဲ့ခီးစဉ်မတိုင်ခင်ချိန်နဲ့လည်းတိုက်ဆိုင်နေပါတယ်ဒီခီးကတရုတ်သမ္မတရဲ့ပထမဆုံးကိုရီးယားကျွမ်းဆွေကိုသွားမဲ့ခီးဖြစ်ပါတယ်တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့အဓိကမဟာမိတ်နိုင်ငံဖြစ်ခဲ့ပေမဲ့အာနာလက်ရှိတရုတ်သမ္မတတယောက်အနေနဲ့ဆယ်စုနှစ်နှစ်ခုအတွင်းမှာမြောက်ကိုရီးယားကိုမသွားခင်တောင်ကိုရီးယားနိုင်ငံကိုအလေသွားတဲ့ပထမဆုံးခီးလည်းဖြစ်နေပါတယ်အစဉ်လာရတော့မြောက်ကိုရီးယားကသူ့နိုင်ငံကိုတောင်ကိုရီးယားနဲ့အမေရိကန်နိုင်ငံတွေဝေဖန်ပြောဆိုမှုလုပ်တဲ့အခါပူးတွဲစစ်လေ့ကျင့်မှုတွေလုပ်တဲ့အခါတိုင်းတုံ့ပြန်တဲ့သဘောနဲ့ခုလိုဒုံးကျည်ဆန့်သက်ပြစ်လွတ်လို့ရှိပါတယ်
။အိန္ဒိယနိုင်ငံတောင်ပိုင်းကတမီနာဒူပြည်နယ်မှာလူမျိုးများတည်ကြည်သွားရတဲ့အဆောက်အုံပြိုကျမှုတွေရဲကအဆောက်လုံရေးကုမ္ပဏီနှစ်ခုရဲ့ညွှန်ကြားရေးမှုတွေကိုဖန်ဆီးထားပြီးတော့အဆောက်အုံအပြက်ပုံအောက်ကပိတ်မိနေသူတွေကိုရှာဖွေခဲ့ရမှုတွေဆက်ပြီးတော့လှုပ်ကြအဆောင်နေကြဆဲဖြစ်ပါတယ်။ပြည်နယ်ရဲ့မြို့တော်ချန်နိုင်းမြို့တော်ရဲ့မြို့စုံကဆောက်လက်ဆ17ထပ်တိုက်အဆောက်အုံဟာစနေညပိုင်းမိုးရေတဲတဲထန်ထန်ရွာပြီးတော့မိုးကြိုးတွေပြစ်တုံးပြိုကျခဲ့တာဖြစ်ပါတယ်။အခုထိအဆောက်လုံရေးလှုပ်သား32ဦးကိုကယ်တင်နိုင်ခဲ့ပြီးတော့ရှာဖွေမှုတွေဆက်လုပ်နေဆဲပဲလို့ရဲကဆိုပါတယ်။အဆောက်အုံဟာမိုးကြိုးပြစ်လို့ပြိုကျခဲ့တာလို့အလုံသမား2ဦးကပြောပြီးတော့မိုးကြိုးလွဲကရိယာတက်ဆင်နေတုံးပြီးကံဒီအခုလိုဖြစ်တာလို့အဲ့ဒီအလုံသမားကိုကိုးကားပြီးတော့အိန္ဒိယကသတင်းတွေမှာဖော်ပြပါတယ်။နောက်ဖြစ်ရတဲ့ခုမှာတော့ညူဒေလီမြို့တော်ကအစင်းသားအိမ်ယာမှလေးတဲ့အဆောက်အုံတစ်ခုပြိုကျလို့လူဆက်တဦးသေဆုံးပြီးတော့တဦးကိုဆေးရုံတင်ထားရပါတယ်ရှင်
။အင်္ဂါကျိုးသွားတဲ့ခီးစဉ်နဲ့ပတ်သက်လို့လေဒီပွင့်ဖို့ချွေးရင်းချက်ရှိခဲ့ပေမဲ့လည်းဒီစမ်းသပ်အာကာသယာဉ်ကချောချောမောမောဆင်းသက်နိုင်ခဲ့တယ်လို့ American အာကာသစူဇန်လီလိုက်အေဂျင်စီ NASA တာဝန်ရှိသူတွေကကြေညာလိုက်ပါတယ်။နောက်တစ်ခါအင်္ဂါကျိုးအာကာသခရီးမှာအာကာသယာဉ်အသစ်ကိုအသုံးပြုနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုပါတယ်။မနေ့ကစနေနေ့မှလဖက်ရေပကံများပြန်ပုံစံရင်းမြန်ကို Pacific သမုဒ္ဒရာအထက်မီတာ36000အမြင့်မှာရှိတဲ့အာကာသစကန်ရှိရာကနေဟီလီယံဘောလုံးနဲ့မော်တာတွေအသုံးပြုပြီးတော့ဆွဲယူခဲ့ရတာဖြစ်ပါလေ
။ Direct from Washington, the voice of America, the VOA.
ထိုင်တန်းရောက်နိုင်ငံတကာသတင်းတွေကိုမအေးသန္တာကျော်နဲ့မမိုးဖြူတို့ကအစီရင်ခံခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတွားရောက်ပြီးတော့တရိုက်နားဆင်နိုင်ပါတယ်။VOA ကတရရိုက်ထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကိုညအစဉ်ည9:00-9:00ခွဲအထိနိုင်ဝက်စာ Asia Set 7 Jodus Long ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်တို့အခုဆက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်အရင်ဦးဆုံးဒေါအောင်ဆန်းစုကြည်ပါတိုက်တွန်းပြောကြားနေတယ်လဲဆိုတာကြည့်အောင်ပါဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့ The State of the Tropics 2014အစီအစဉ်ခန်းစာထုတ်ပြန်တဲ့အခမ်းအနားကိုတရောက်ဖွင့်လှစ်ပေးခဲ့တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကိုထပ်မံတိုက်တွန်းခဲ့ပါတယ်။ကမ္ဘာကြီးပူနွေးလာမှုအတွင်းအပူပိုင်းရပ်ဝန်းဒေသရဲ့လက်ရှိလူမှုရေးစီးပွားရေးအခြေအနေ၊ဇီဝဖြစ်စဉ်တွေရဲ့အားသာချက်အားနည်းချက်တွေနဲ့အနာဂတ်မှာရင်ဆိုင်လာရနိုင်တဲ့အခြေအနေတွေကိုသုတေသနဌာန12ခုတို့3နှစ်တာလေ့လာခဲ့တဲ့အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားကိုဒေါအောင်ဆန်းစုကြည်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ် Writers Team တပုတ်ပေါ်အခြေခံပြီးမတ်တင်ကြီးထိုက်ကပြောပြမှာပ
ါ The State of the Tropics 2014အစီရင်ခံစာထုတ်တဲ့အခမ်းအနားကိုဒီကနေ့ရန်ကုန်မြို့မှာကျင်းပတာမှာဒေါအောင်ဆန်းစုကြည်တယောက်ဖွင့်လှစ်ပေးခဲ့ပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်ပြီးကျွမ်းကျင်ပညာရှင်တွေရဲ့သုံးသပ်ချက်တွေအလုပ်ယုံဆွေးနွေးပွဲတွေကိုလည်းဆက်လက်လှုပ်ဆောင်ဖို့ရှိနေပါတယ် The State of the Tropics 2014အစီရင်ခံစာကိုဖွင့်လှစ်ပြီးသတင်းထောက်တွေရဲ့မိကုဏီကိုလည်းဖြေကြားခဲ့တာပါ။လာမယ့်နှစ်ရွေးကောက်ပွဲမှာမြန်မာအထိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့သမ္မတအဖြစ်ဝင်ရောက်ရွေးခံနိုင်မဲ့နီလန်းပေါ်လာစေနိုင်တဲ့အခြေခံဥပဒေပြင်ဆင်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့လဲ Writers သတင်းဌာနရဲ့မေးမြန်းမှုကိုဖြေကြားတာမှာတော့လွှတ်တော်ရင်းကစစ်သားလွှတ်တော်အမတ်များအနေနဲ့အပြောင်းလဲတွေဖော်ဆောင်ကြဖို့ကိုတိုက်တွန်းခဲ့ပါတယ်။
If we don't change the 0436, it means that the military has virtual veto power over what can or cannot be changed within the constitution. And I think it should be the elected representatives of the people who decide whether or not to contribute constitution.
ကျွန်မတို့အနေနဲ့အခြေခံဥပဒေပုံမှ436ကိုမပြင်ဘူးဆိုရင်တော့အခြေခံဥပဒေထဲမှာဘယ်ဟာကိုပြင်နိုင်တယ်ဒါမှမဟုတ်လဲဘယ်ဟာကိုတော့မပြင်နိုင်ဘူးဆိုတဲ့အပေါ်မှာစစ်တပ်ကအကျွမ်းမဲ့နေပါလုပ်ပိုင်ခွင့်အာဏာရှိနေတယ်ဆိုတဲ့အဓိပ္ပာယ်စောင့်ပါတယ်နောက်ပြေအခြေခံဥပဒေတွေကဘယ်အချက်တွေကိုပြင်မလဲမပြင်ဘူးလဲဆိုတာကိုတော့ပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေကဆုံးဖြတ်တင်တယ်လို့ကျွန်မထင်ပါတယ်လို့ဒေါအောင်ဆန်းစုကြည်ပြောခဲ့တာပါ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေတွေကပုံမှန်436ကတော့ ဖွဲ့စည်းပုံအခြေခံဥပဒေထဲကအရေးကြီးတဲ့ပုံမှန်ပေါင်း90လောက်ကိုပြင်ဆင်ဖို့မှာရွေးကောက်ခံမဟုတ်တဲ့စစ်သားလွှတ်တော်အမှတ်25ရာခိုင်နှုန်းလွှမ်းမိုးတဲ့လွှတ်တော်ရဲ့ကိုယ်စားလှယ85ရာခိုင်နှုန်းကျော်ထောက်ခံချက်ဒီလိုထောက်ခံချက်ရပြီဆိုရင်လေလူမှုဆန္ဒသဘောထားကောက်ယူပြီးမဲဆန္ဒရှင်ထက်ဝက်ကျော်တို့သဘောတူမှပြင်ဆင်နိုင်မယ်ဆိုတဲ့ပြဋ္ဌာန်းချက်ဖြစ်ပါတယ်ဒါကြောင့်အများစုကလက်ခံထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမဖြစ်မနေပြင်ဆင်ကြဖို့ဆိုရမှာပုံမှန်436ကိုအဓိကအတားအဆီးဖြစ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကကင်ဆယ်ပြီးပြင်ဆင်ရေးလှုပ်ရှားမှုတွေကိုနိုင်ငံတော်ဝန်လှုပ်ဆောင်နေတာဖြစ်ပါတယ်။ပုံမှန်436ကိုပြင်ဆင်ခြင်းဟာဆိုရင်စစ်တပ်ကလွှတ်တော်အမတ်နေရာတွေရယူနေတာအပါအဝင်နိုင်ငံရေးမှာစစ်တပ်ရဲ့အခန့်ကဏ္ဍနောက်ဒေါက်ဆန်းစုကြည်ကိုသမရအဖြစ်ဝင်ရောက်ရှင်းပြနိုင်ခွင့်တားဆီးထားတယ်ပုံမှန်59စာလုံးစတဲ့ပုံမှန်တွေကိုပြင်ဆင်ဖို့အတွက်လမ်းဖွင့်ပေးလိုက်တာဖြစ်ပါတယ်။2008ခုနှစ်မှာအတည်ပြုခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကမိသားစုဝင်တဦးဦးနိုင်ငံခြားသားတွေဖြစ်ခဲ့ရင်သမရဒုသမရဖြစ်ခွင့်ကိုတားမြစ်ထားတာဖြစ်ပါတယ်။ဒီအပေါ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးခထာဒေါအောင်ဆန်းစုကြည်ကပုံမှန်59စာလုံးပြင်ဆင်ရေးကိုအဓိကမထားဘဲပုံမှန်436ပြင်ဆင်ဖို့အမြဲတမ်းဦးတည်လှုပ်ဆောင်နေတာပါလို့ပြောဆိုခဲ့ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအတွက်အဓိကအတားအဆီးဖြစ်နေတဲ့ပုံမှန်436ကိုပြင်ဆင်နိုင်ရေးဖြစ်နိုင်ခြေအပေါ်မှာတော့ဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုခဲ့ပါတယ
် I don't think in terms of optimism I always think in terms of how hard we can work to achieve what we're trying to achieve and I think we're capable
ဒီပုံမှန်ပြင်ဆင်ရေးအတွက်ကျွန်မအနေနဲ့အကောင်းမြင်မျှော်လင့်နေတာမျိုးမဟုတ်ပါဘူးကျွန်မအမြဲတမ်းစဉ်းစားတာကတော့ကျမတို့ကြိုးစားနေတဲ့ဒီပန်းနိုင်ကိုရောက်ဖို့အတွက်အခက်အခဲတွေကိုဘလောက်ရင်ဆိုင်လှုပ်ဆောင်နိုင်မလဲဆိုတာနဲ့ခက်ခဲပင်ပန်းလာတဲ့လှုပ်ဆောင်စရာတွေကိုကျမတို့လုပ်နိုင်စွမ်းရှိနေတယ်ဆိုတာပါပဲလို့ပြောဆိုခဲ့ပါတယ်။အခုလက်ရှိမှာလည်းဒေါအောင်ဆန်းစုကြည်ရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD နဲ့88မျိုးဆက်တို့ပူးပေါင်းပြီးအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးတနိုင်ငံလုံးထောက်ခံလက်မှတ်တွေစုဆောင်နေကြပါတယ်။ရွေးကောက်ပွဲတွေကတော့နောက်နှစ်2015မှာကျင်းပတော့မှာဖြစ်ပါတယ်ရှင်
။မတ်တင်ကြီးထိုက်ရဲ့စူးစီးတင်ပြချက်ပါခင်ဗျာ။သောရရှင်များခင်ဗျာ VOA ကထုတ်လွှင့်နေတဲ့အတန်လွှင့်မီတာလိုင်းတချို့အပြောင်းလဲရှိတာကိုလည်းအသိပေးခြင်းပါတယ်။ညဘက်9နာရီနေ့10နာရီအထိတနင်္ဂနွေလုံးစာကိုလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9323လိုင်းနူမီတာ57 kHz 5585နဲ့ဖမ်းယူနိုင်မှာဖြစ်တယ်လို့ည9နာရီကနေ9နာရီခွဲထိနာရီဝက်စာကိုတော့လိုင်းတို့လိုင်းလမ်းမီတာ190 kHz 1595နဲ့လိုင်းတို့မီတာ24 kHz 12395တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ကျန်းမာရေးလောကမှာယောဂလက္ခဏာခွဲချမ်းစိတ်ဖြာရာမှာလွှဲမနေတာတွေအနာတခြားစစ်တခြားဖြစ်ရလေရှိတတ်တာတွေဟာဆရာဝန်သမားတော်တွေရဲ့ပေါ်ဆမှုလားလူနာတွေအနေနဲ့ကိုယ့်အခွင့်အရေးကိုအပြည့်အဝမရနိုင်ကြသေးတာကြောင့်လားဆိုတာကိုအင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က012-32-38-5554ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကျွန်တော်တို့ထံကိုဓာတ်ရိုက်ပေးပို့နိုင်ကြပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုအလဲကျလာတာကတော့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ပါဒီတစ်ပတ်အစီအစဉ်မှာ EU ဥရောပသမဂ္ဂကမြန်မာနိုင်ငံရဲ့ကြေးလက်ဒေသပြည်သူတွေရဲ့လူမှုဘဝဖွံ့ဖြိုးရေးနဲ့ဝင်ငွေတိုးပွားရေးအတွက်ဘယ်လိုကူညီပေးနေသလဲဆိုတာတင်ဆက်ပေးမှာပါ။ကရင်ပြည်နယ်လှိုင်းဘွဲမြို့နယ်ကကြေးရွာတွေမှာငွေစုငွေချေးတမောင်မအသင်းတွေထူထောင်နိုင်ဖို့ EU ဥရောပသမဂ္ဂကလာမယ့်3နှစ်အတွင်းယူရိုငွေတသန်းနီးပါးပံ့ပိုးသွားမှာဖြစ်ပြီးလုပ်ငန်းတွေအကောင့်တွေဖွံ့နိုင်ရေးမှာ AFD ပြင်သစ်ဖွံ့ဖြိုးမှု Agency Planet Finance နဲ့ CDA လို့ခေါ်တဲ့မြန်မာလူမှုဖွံ့ဖြိုးတိုးတက်ရေးအသင်းတို့ပူးပေါင်းပြီးဒေသခံတွေဝင်ငွေတိုးပွားရေးသင်တန်းပေးကူညီနေတယ်လို့ Planet Finance ရဲ့အစီအစဉ်မန်နေဂျာကပြောပါတယ်။အဲ့ဒီ Planet Finance ရဲ့အစီအစဉ်မန်နေဂျာ J Super Trango Editor Dawkins Sowin က VOA ရန်ကုန်ရုံးခွဲကိုဖိတ်ခေါ်ပြီးတော့သီးသန့်တွေ့ဆုံမေးမြန်းထားတာကိုဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာနားဆင်နိုင်ပါတယ်။
Thank you very much for letting us.
တွေ့ဆုံမြင်ရွေးပြုတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်။ EU ဥရောပသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတဲ့ Planet Finance ဆိုတဲ့အဖွဲ့အစည်းအကြောင်းကိုအရင်ဆုံးပြောပြပေးပါလားရှင်
။ Planet Finance is a French consulting firm.
ကျွန်တော်တို့ကဖွံ့ဖြိုးမှုအတွက်ဘဏ္ဍာငွေကြေးထောက်ပံ့တာကိုပို့ပြီးအယုံစိုက်ပါတယ်။အသေးစားငွေကြေးလုပ်ငန်းစီးပွားရေးလုပ်ငန်းဖွံ့ဖြိုးအောင်မတည်ဖို့ကိုယ့်ကိုယ်အလုပ်အပ်ထားတဲ့သူတွေကိုကာကွယ်ပေးရေးလူမျိုးရေးနယ်ပယ်မှာကြိုးပြနိုင်ရေးစီမံခွဲခွဲမှုစတဲ့ကဏ္ဍတွေမှာနည်းပညာအရပံ့ပိုးပေးပါတယ်။ Planet Finance အနေနဲ့အရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်၊ကမ္ဘောဒီးယား၊ဗီယက်နမ်နဲ့မြန်မာနိုင်ငံမှာအာရုံစိုက်ကူညီနေပါတယ်။အခုကရင်ပြည်နယ်မှာကူညီပေးဖို့ EU ဥရောပသမဂ္ဂကတာဝန်ပေးထားပါတယ်။ကရင်ပြည်နယ်ကစီမံကိန်းကို2012ခုနှစ်ကတည်းကအစပြုခဲ့တာဖြစ်ပြီး2013ခုနှစ်လယ်ပိုင်းမှာပြည်သက်ညှိနှိုင်းနိုင်ခဲ့လို့ဒီနှစ်2014ခုနှစ်မှာလုပ်ငန်းစတင်နိုင်ခဲ့တာဖြစ်ပါတယ
် Inclusion in current state လို့ခေါင်းစဉ်တက်ထားပါတယ်အဲတော့ Inclusion ဆိုတာလယ်သမားတွေကိုနောက်ကရင်ပြည်နယ်ကလူမှုအတိုင်းအဝိုင်းတစ်ခုလုံးမှာပါဝင်နိုင်တဲ့အစီအစဉ်ကိုဆိုလိုတာပါလားရှင
် Basically if you look at the concept of financial inclusion the basis
အခြေခံအပြင်ကျေးလက်ပဲဖြစ်ဖြစ်စီးပွားရေးတက်သက်စားနိုင်ငံတွေကမြို့ပြမှာပဲဖြစ်ဖြစ်စင်ရဲသားတွေကဗန်နေနဲ့ဗန်နိုင်ငွေချေးလုပ်ငန်းတွေကိုလက်လက်မိမိကြပါဘူး။စင်ရဲလူတွေကဗန်နိုင်နဲ့ပဲနဲ့အလံဝေးတယ်လို့ပြင်ပကိုရောက်နေတာပါ။ဒါကြောင့်ကြီးလက်ဒေသတွေကရောမြို့ပြကပါစင်ရဲသားတွေအနေနဲ့ဗန်နေကိုလက်လက်မိနိုင်အောင်အလုံးပါဝင်နိုင်တဲ့ငွေစုငွေချေးစနစ်တည်ထောင်နိုင်အောင်ကူညီပေးတဲ့အစီအစဉ်ဖြစ်ပါတယ်
။ဒီလိုအစီအစဉ်တွေအကောင့်ထဲပေါ်နိုင်ရေးအတွက်ကိုဒေသခံဗန်တွေတခြားအစိုးရဌာနတွေနဲ့ကိုပူးပေါင်းဆောင်ရွက်တာရှိပါလားရှင်။
Well in our project here in Kayin State we are working with the cooperatives.
အခုကရင်ပြည်နယ်မှာတော့တမဝယ်မအတင်းနေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။တမဝယ်မဝန်ကြီးဌာနနဲ့နားလည်မှုစာကျင်စာတုံ့တက်နေတဲ့အစဉ်အရာကျွန်တော်တို့မှာအောက်ခြေရက်ွက်ကျွေးရတမဝယ်မအတင်းနေနဲ့အနီးကွယ်ဆောင်ရွက်နေပြီးငွေစုငွေချေးအတင်းမတည်နိုင်အောင်နည်းပညာအရပံ့ပိုးပေးနေပါတယ်။ဒါမှသာကြေးလက်နေပြည်သူတွေကိုဗန်နာရေးဝန်ဆောင်မှုလက်လန်းမိနိုင်မှာဖြစ်ပါတယ
်။အခုဒီ EU ဥရောပသမဂ္ဂရဲ့ပံ့ပိုးမှုကဘယ်လောက်ထိထိရောက်မှုရှိပါသလဲ
Well right now if you look at the financial market in the Kayin state
ခုလောလောဆယ်ကရင်ပြည်နယ်ရဲ့ဗန်နာရေးစျေးကွက်ကိုကြည့်မယ်ဆိုရင်ပြည်ပခလွန်ဒေသဖြစ်တဲ့အတွက်ဘန်ရီအတွက်အတော်လေးနည်းပါတယ်။ဘန်တွေကလည်းပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဖက်အန်းနဲ့တခြားတမျိုးလောက်မှာပဲရှိတာပါ။ကြည်လက်ဒေသမှာဆိုဗန်နာရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေမရှိသလောက်ပါပဲ။ဒါကြောင့်ကျွန်တော်တို့ရဲ့စီစဉ်တွေကိုကြည်ရတဲ့အထိရအောင်လုပ်ပေးနေတာပါ။အောက်ခြေကြည်ရအစ်စ်မှာကုထူကုထငွေစုငွေချင်းအသင်းတွေမတည်ပြီးနောက်ဆုံးမှာတင်းခွဲတွေစူးစီးကတမဝယ်မှာဗန်ထူထောင်နိုင်တဲ့အထိပံ့ပိုးပေးဖို့ရည်ရွယ်ပါတယ်။အခုရွာတွေမှာကြည်လက်တမဝယ်မှာအသင်းတွေရှိပါတယ်။အဲ့ဒီအသင်းတွေကတစ်ဆင့်တကယ်အလုပ်ဖြစ်မဲ့ငွေလွှဲငွေပြောင်းပေးနိုင်တဲ့ဗန်တွေထူထောင်နိုင်တဲ့အထိမှန်းစထားပါတယ်
။ဟုတ်ကဲ့။တချို့အမျိုးသမီးအဖွဲ့အစည်းတွေကဒီဘင်္ဂလားဒေ့ရှ်နိုင်ငံက Grameen Bank လို့ပုံစံမျိုးပေါ့နော်။အသေးစားငွေချေးလုပ်ငန်းတွေထူထောင်တာတွေရှိပါတယ်။အဲ့ဒီပုံစံနဲ့များဆင်စဉ်တူနေမလားရှင
်one aspect of our operation will be microfinance
ကျွန်တော်စီစဉ်နေမှာအသေးစားငွေချေးရဲ့လုပ်ငန်းလေးပါဝင်ပါတယ်အသေးစားငွေချေးလုပ်ငန်းဟာချို့တဲ့သူတွေအတွက်တမင်ရည်ရွယ်ပါတယ်တမဝယ်မှငွေစုငွေချေးကတော့လူရန်စားခွဲခြားတတ်မှတ်မထားပါဘူးအသိဝင်ဖြစ်ချင်တဲ့ဘယ်သူမှဆိုပါဝင်နိုင်ပါတယ်တမဝယ်မှငွေစုငွေချေးဆိုရင်အသေးစားချင်းငွေလည်းပါမယ်အလက်စားစီဝိုင်းလုပ်ငန်းတွေအတွက်လည်းပါဝင်နိုင်ပါတယ်ဘန်နာငွေချေးထောက်ပံ့တဲ့နေရာမှာလည်းလေယာဆက်ပြိုးရေးအပြင်ဆက်ပြိုးမွေးမြူရေးနဲ့မဆိုင်တဲ့ကုန်ထုတ်လုပ်မှုစီဝိုင်းလုပ်ငန်းတွေအတွက်ပါစဉ်းစားပေးမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့အသေးစားငွေချေးလုပ်ငန်းမှာဒုတိယအနေနဲ့အများဆုံးဒေါ်လာ900ပဲချိနိုင်တော့ပါတမဝယ်မှငွေစုငွေချေးကတော့လုပ်ငန်းပမာဏအလိုက်ဒီထက်မကအများကြီးပိုချိနိုင်အောင်စဉ်းစားပေးနေပါတယ်
ပေါ်ကစီမံကုတ်ခဲ့ပြီးတော့အောက်ခြေကလှုပ်ရှားရမယ့်အစီအစဉ်မျိုးပါလား
I would like to think that it's more trickle up or bottoms up
မဟုတ်ပါဘူးအောက်ခြေကစပြီးလှုပ်ရှားရမယ့်စီမံကိန်းမှာအောက်ခြေကနေလှုပ်ချင်တာစန္ဒရှိတာကိုဥဆောင်ဥရပြုလှုပ်ရှားကြတဲ့အခြေအနေတွေကိုကျွန်တော်တို့ကအခွင့်ကောင်းယူပြီးထိရောက်ပြီးအကျိုးရှိအောင်ဘယ်လိုလုပ်ရင်ကောင်းမလဲဆိုတာကိုနည်းပညာအရပံ့ပိုးပြီးဖေးမှကူညီနေတာဖြစ်ပါတယ်အောက်ခြေလူ့ဘဏ်စာအနေနဲ့ဘဏ္ဍာရေးဝန်ဆောင်မှုလုပ်ငန်းတွေလက်လန်းမီလာတာနဲ့အမျှစီဝါရေးအခွင့်အလမ်းတွေပေါ်ပေါက်လာမှာဖြစ်ပါတယ
်အခုပေးနေတဲ့သင်တန်းတွေကဘာကိုဦးစားပေးပါသလဲနမူနာလေးတစ်ခုလောက်ရှင်းပြပေးပါလားရှင
် The basic training that we provide in the community is what we call the rapid savings mobilization technique
အခုလောလောဆယ်ကျွေးရတွေမှာပေးနေတဲ့အခြေခံသင်တန်းကတော့ငွေကိုအမြန်ဆုံးဘယ်လိုနည်းနဲ့ဘယ်လိုစုဆောင်းကြမလဲဆိုတာပါဒီသင်တန်းကို GTZ GTI ကတီထရန်ပေးထားတာပါကြီးလက်ဒေတာတွေကိုကွန်းစစ်တဲ့အခါငွေစုဖို့ပြောရင်ဒီလောက်စင်းရဲရတဲ့အထဲငွေပူငွေရှမ်းမမရှိတာငွေမစုနိုင်ဘူးလို့ပဲပြောကြပါရယ်ငွေသားအနေနဲ့မစုမရင်တောင်းနွားဖြစ်ဖြစ်ဝက်ဖြစ်ဖြစ်တိစံတချို့ငွေထားနိုင်တာကလည်းစူးစောင်းတဲ့သဘောဖြစ်ပါတယ်ငွေစုပုံစုနည်းတွက်ချက်တက်အောင်ရှိရတဲ့ချမ်းတင်တာချမ်းစုတင်တာစူးစောင်းတက်အောင်အခြေခံအဖြစ်နီးပေးလမ်းပြတင်တဲ့နေပေးပါတယ်
။မြေရဲ့ရင်းကိုပြန်လာကြတဲ့ကရင်ဒုက္ခသည်တွေကိုဒီအစီအစဉ်မှာပါဝင်နိုင်ကြပါလား
။ Yeah, we are thinking of
ကရင်ဒုက္ခသည်တွေလည်းပါဝင်နေအောင်စဉ်းစားပေးနေပါတယ်။ဒီစီစဉ်ကကရင်ပြည်နယ်လှိုင်းဝက်မြို့နယ်ကရွာတွေမှာနေထိုင်ကြသူတွေအားလုံးဘယ်သူမှမစိုးပါဝင်နိုင်အောင်စီစဉ်ပေးထားပါတယ်။ဒေသတခွန်ကစိတ်ဝင်စားတဲ့ဘယ်သူမှမစိုးတက်ရောက်နိုင်ပါတယ်။မြို့သမီးရဲ့စစ်ပြန်ရဲလို့ခွဲခြားမထားပါဘူး။ကျွန်တော်တို့ရဲ့ financial inclusion ဆိုတဲ့စောင့်ဖို့အရာလူတိုင်းပါဝင်နိုင်တဲ့အစီအစဉ်ဖြစ်ပါတယ်
။ဘယ်မြို့နယ်တွေမှာလုပ်နေတာပါလဲ
။ We are involved in one township, that's Langwe.
လောလောဆယ်လှိုင်းဘွဲ့မြို့နယ်မှာပါရွာပေါင်း30ပါဝင်ပါတယ်အိမ်နောက်စုဥယေကတော့2000ပါဝင်ပါတယ်ဒီမြို့နယ်မှာစမြငွေစုငွေချေတမဝယ်မှာပန်ထူထောင်နိုင်ပြီးအခြားမြို့နယ်တွေမှာလည်းပုံတူဖွဲ့စည်းနိုင်အောင်အထူးကြီးမားထားပါတယ
်ဒါဆိုရင်ဒီမြို့နယ်ကအရင်ဆုံးစမ်းသပ်တဲ့သဘောပေါ့နော်
It's more of not actually a pilot testing.
ပြောလို့ရပါတယ်။ဒါပေမဲ့ဒီနည်းကိုတခြားအာဆီယံနိုင်ငံတွေမှာလက်တွေ့စမ်းသပ်တာအောင်မြင်ခဲ့ပြီးပါပြီ။မြန်မာပြည်မှာတော့မတူကွဲပြားတဲ့ယဉ်ကျေးမှုဓလေ့ထုံးစံတွေနဲ့အညီတည်တည်ချာချာစမ်းသပ်နေတဲ့သဘောဖြစ်ပါတယ်
။ဒီသင်တန်းကအောက်ခြေပြည်သူလူထုအတွက်ထိထိရောက်ရောက်အကျိုးရှိမယ်လို့ကိုယူဆပါလားရှင်
။ Yeah, of course.As I have said, we have done this in the Philippines, in Indonesia.And in other ASEAN countries
အကျိုးရှိမှာပါကျွန်တော်တို့ဒီစီစဉ်ကိုဖိလစ်ပိုင်အင်ဒိုနီးရှားနဲ့တခြား ASEAN နိုင်ငံတွေမှာလုပ်ခဲ့တာအောင်မြင်ပါတယ်အထူးသဖြင့်ကျေးလက်ဒေတာကလူတို့အတွက်နည်းပညာပိုင်းပံ့ပိုးမှုနဲ့ထိထိရောက်ရောက်ကူညီနိုင်မယ်ဆိုရင်အကျိုးရှိမှာကတော့သိကြပါတယ
်ဒီလိုသင်တန်းတွေပေးတဲ့နေရာမှာဒေတာကအာဏာပိုင်တွေရဲ့ပူးပေါင်းဆောင်ရွက်မှုကိုရောဘယ်လိုသုံးသပ်လို့ရပါလဲ
We have already presented the concept to the Kayin state minister
ကရင်ပြည်နယ်ဝန်ကြီးချုပ်ကိုကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပြီးပါပြီ။ကရင်ပြည်နယ်တမဝယ်မှအသင်းနဲ့လည်းအလွတ်တဘောဆွေးနွေးပြီးပါပြီ။ပြည်နယ်တမဝယ်မှအသင်းနဲ့အောက်ခြေအသင်းတွေရဲ့ဖွဲ့စည်းပုံကတော့တခြားနိုင်ငံတွေနဲ့တိတ်မကွာပါဘူး။အခြေခံအားဖြင့်တူပါတယ်။တခုပဲကွာတာကတော့အောက်ခြေတမဝယ်မှအသင်းတွေအင်အားပိုတောင့်တင်းဖို့လိုပါတယ်။အသင်းဝင်ဥယျာဉ်များမှသာငွေရင်းနှီးများလာမှာပါ။ဒါမှသာရေရှင်တည်တတ်နိုင်မယ့်အသင်းဖြစ်ပြီးအသင်းဝင်တွေအားကိုးထိုက်တဲ့ဖွဲ့စည်းဖြစ်မှာပါ။ဒေသခံအာဏာပိုင်တွေနဲ့ဆက်ဆံတဲ့နေရာမှာလည်းအခက်အခဲမရှိပါဘူး။
ဒီစီစဉ်အတွက်ရမုံငွေဘယ်လောက်သုံးဆမှာပါလဲရှင
် the project is jointly funded by the EU and the French Agency for Development or AFD
ဒီစီမံကိန်းက EU ဥရောပတမကနဲ့ AFD ပြင်သစ်နိုင်ငံတကာဖွံ့ဖြိုးမှု agency တို့ပူးပေါင်းပံ့ပိုးတာပါ Euro 9သိန်းကျော်အမေရိကန်ဒေါ်လာနဲ့ဆိုတသန်းကျော်သုံးဆမှာပါမိပညာပိုင်းဆိုင်ရာအထောက်အကူပေးဖို့ဖြစ်ပါတယ်လုပ်ငန်းစွမ်းရည်မြင့်မားဖို့နဲ့အဖွဲ့အစည်းတွေစနစ်တကျဖွဲ့စည်းဖို့ကနေဦးကူညီတဲ့စီမံကိန်းဖြစ်ပါတယ်
အောက်ခြေလူလူအတွက်တကယ်ကိုအကျိုးရှိမယ်သင်တန်းလို့ဆိုလိုတာပေါ့နော
် Yes yes of course if you look at the concept of the project the first phase is building the cooperatives
ဟုတ်ပါတယ်ပထမအဆင့်ကတမဝယ်မှအတင်းတွေတည်ထောင်နိုင်မှုဖြစ်ပါတယ်စီမံခန့်ခွဲရေးသင်တန်းတွေပေးဖို့လည်းပါဝင်ပါတယ်ဒုတိယအဆင့်ကတော့လုပ်ငန်းတွေဖန်တီးပေးဖို့ဖြစ်ပါတယ်အဲ့ဒီဒေတာမှာစီးပွားရေးအခွင့်အလမ်းတိတ်နေပါပါတယ်ဒါကြောင့်ရှိပိစားလုပ်ငန်းတွေပို့ပြီးအလုပ်ဖြစ်အောင်နဲ့မရှိသေးတဲ့လုပ်ငန်းတွေကိုဒေတာနဲ့အညီဖန်တီးပေးဖို့ဖြစ်ပါတယ်အောင်မြင်ခဲ့ရင်တခြားနေရာတွေမှာလည်းအလားတူစီမံကိန်းတွေတို့ပြီးလုပ်သွားမှာပ
ါအခုလောလောဆယ်ကရင်ပြည်နယ်မှာဘာလုပ်ငန်းတွေကိုအဓိကလုပ်ကင်ကြပါလဲရှင်
Well, right now we're thinking of two kinds, the agricultural based cooperatives and
Lea Sabyo Yi ko chi kan ne tama wa yama ne Sabyo Yi ne ma sai ne tama wa ma so bi hnyo shi ba de San Saba Rubber sa de Sabyo Yi chi kan tama wa ma sa ta pyan shi ja ba de Chano ro ga zai kwet ku sha pe wo lo yin ku me Tru zai kwet shi pi da phin yin le yin ni pu ya aw ni lan sha pe ma wa Phan ga Thai nai ngan me saung myo ne le mwe la do tama wa ma a tin ni ni ne Thai nai ngan ko ba pi si de tin pu yin kaung le so ra ga a sa the twin sin sa ja ya ma phit ba de
Ku lo phi cha pe de twe Jesu a myai tin ma de shin
တော်ခင်ဆိုးဝင်တင်ဆက်ခဲ့တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာမကြာခင်မှာနောက်ထပ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားမှာပါ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကို
burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါတော်ရရှင်များခင်ဗျာ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9323ညနဲ့လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်စနေတနင်္ဂနွေနေ့ဒီမှာဆိုရင်တော့လိုင်းလန့်မီတာ190 kHz 1595ကနေတနအိစာလုံးကိုဖမ်းယူနိုင်စနေမှာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာတော့မြန်မာပြည်မှာပေးစာများပြည်ရင်းသုံးသက်ချက်နဲ့အတူဒီတစ်ပတ်တက်ကြီးစကားအစီအစဉ်မှာဝေဖန်ရေးဆရာကြီးဆရာမောင်စွမ်းကြီးပါတယ်ပြောပြမှာပါလေ
ခုခါ2015မှာရွေးကောက်ပွဲကြီးတစ်ခုဖြစ်တော့မယ်လို့ပြောပြရတဲ့အခါမှာလည်းနိုင်ငံရေးပါတီအဖွဲ့အစည်းတွေ60ကျော်လောက
်အစီအစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့သတင်းစာဆရာစီသူအောင်မြင့်တင်ဆက်မဲ့ပြည်ရင်းသုံးသက်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ဦးအောင်မင်းသို့မဟုတ်ကျူရန်ပေါ်လမ်းလျှောက်တဲ့ငင်းငင်းဤသမားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ VOA မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ
်ပြီးခဲ့တဲ့အပတ်ကချူချူချာချာစိတ်ဝင်စားဖို့ကောင်းတဲ့ပုံကိုရေးကြေညာချက်တစ်ဆောင်ထွက်ပေါ်လာပါတယ်သမရယုံဝင်ကြီးလက်ဖြစ်လက်ရှိလက်နက်ကန်တိုင်းသားအဖွဲ့တွေနဲ့ငင်းငင်းဤတိဆောက်ရာမှာအရေးပါတဲ့အခန်းကဏ္ဍကပါဝင်နေတဲ့ငင်းငင်းရေးစင်တာရဲ့အကြီးအကဲလေးဖြစ်တဲ့ဝင်းကြီးဦးအောင်မင်းရဲ့ကျွန်တော်ဤတောင်းပန်စကားလို့နာမည်ပေးထားတဲ့ကြီးညာချက်ပါဝင်းကြီးဦးအောင်မင်းဘာတွေတောင်းပန်ထားသလဲခုလိုတောင်းပန်မှုဖြစ်လာရတဲ့အကြောင်းကဘာလဲဒီတောင်းပန်ရမှုနောက်ွယ်မှာဘာအကြောင်းချက်တွေရှိနေသလဲမြမငင်းငင်းရေးခီးစဉ်ဘယ်ကိုဥတည်သွားနေသလဲဆိုတာဆွေးနွေးတင်ပြသွားပါမယ
်ဦးအောင်မင်းရဲ့တောင်းပန်စကားမှာတော့သူဟာ1969ခုနှစ်ကတည်းကတက်သေးဝင်ခဲ့တယ်2002ခုနှစ်အထိ35နှစ်ကြာတာဝန်ထမ်းဆောင်ခဲ့တယ်။1983ခုနှစ်မှာသူရဲကောင်းမှတ်တမ်းဝင်အဖြစ်ချီးမြှင့်ခံရတယ်။တိုင်းမှုတက်မမှုအစဉ်ထိတာဝန်ထမ်းဆောင်ခဲ့တယ်။တက်မတော်တာဝန်ထမ်းဆောင်စဉ်တစ္ဆာဒိတ်ထံလေးချက်ကိုဥထိပ်ပန်ဆင်ပြီးတာဝန်ကျေပွန်အောင်ထမ်းဆောင်ခဲ့တယ်။တာဝန်ထမ်းဆောင်စဉ်ကာလအတွင်းနိုင်ငံတော်ပြည်သူတက်မတော်နဲ့တက်မတော်သားတွေပေါ်တစ္ဆာဖောက်ခဲ့ခြင်းမရှိသလိုနောင်လဲတစ္ဆာဖောက်မှာမဟုတ်ဘူးလို့ဖော်ပြထားတာပါ။စပီဦးအောင်မင်းက UMFCCI အခမ်းအနားမှာသူပြောခဲ့တဲ့စကားနဲ့ပတ်သက်လို့တက်မတော်သားတွေတက်မတော်ကအငိမ့်စားယူထားတဲ့ဆရာသမားတွေမိသားစုဝင်တွေစိတ်အနှောက်အယှက်ဖြစ်ရတယ်ဆိုတာသိရလို့အနှုအညွတ်တောင်းပန်ပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်မှာဆောင်ရွက်နိုင်တာမှန်သမျှအစွမ်းကုန်စူးစမ်းပြီးဆောင်ရွက်သွားမယ်လို့ဂတိပြုပါတယ်ဆိုပြီးပြောသွားတာပါ UMFCCI ကုန်တယ်ကြီးများနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ်မှလုပ်တဲ့ဟောပြောပွဲတစ်ခုမှာဝင်းကြီးဦးအောင်မင်းကမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့စစ်ပွဲဟာတိုင်းရင်းသားညီအကိုအချင်းချင်းတိုက်ခိုက်ကြတာဖြစ်လို့ဒီလိုစစ်ပွဲတွေကနေစစ်ဖက်ဆိုင်ရာစွမ်းရည်နဲ့ရဲစွမ်းတပ်တည်ဆိုင်ရာအမြင့်ဆုံးစုတစိတ်တွေဖြစ်တဲ့သူရဘွဲ့တွေတိဟသူရဘွဲ့တွေပေးဖို့မလိုပါဘူးလို့ပြောဆိုခဲ့တာဖြစ်ပါတယ
်။ဝင်းကြီးဦးအောင်မင်းပြောခဲ့တဲ့စကားတွေကိုအသေးချာပြန်စင်းစားသုံးသပ်ကြည့်ရင်သူထက်အောင်မှန်နေတာတွေ့နိုင်ပါတယ်။လက်ရှိဖြစ်ပွားနေတာဟာကိုတိုင်းရင်းသားညီအကိုအချင်းချင်းစပ်ဖြတ်ကြတဲ့စစ်ပွဲလို့နားလည်လိုက်ရင်စုစည်းတွေနဲ့ဂုံပြုတ်ချီးမြှောက်ဖို့မလိုဘူးဆိုတာကိုလည်းလက်ခံကြရမှာဖြစ်ပါတယ်။ဒါပေမဲ့ဒီစကလုံးအပြောအဆိုကိုပြည်ရင်းစစ်ပွဲမှာအသက်ပေးသွားတဲ့တပ်မတော်သားတွေရဲ့မိသားစုဝင်တွေကိုလက်အင်ကပေးဆက်ရသူတွေနဲ့သူတို့မိသားစုဝင်တွေမစီဘဲစုစည်းစုခုရရှိသူတွေဘလို့မှလက်ခံနိုင်ကြမှာမဟုတ်ပါဘူး။အဲ့ဒီလိုလက်ခံလိုက်ရင်အသက်ပေးခဲ့တာကိုလက်အင်ကဆွန့်လွတ်ခဲ့တာဖေးမှမကြောက်ဘဲသက်စွန့်ဆံပြားရွရွချွန်ချွန်တိုက်ခိုက်ခဲ့တာတွေအလကားအချီးနီးတန်ဖိုးမဲ့ဖြစ်သွားမှာကြောက်ဖြစ်ပါတယ်တကယ်တော့မြန်မာပြည်မှာပြည်တွင်းစစ်ဖြစ်ပြီးနောက်ပိုင်းဒီပြည်တွင်းစစ်တက်ဆိုးရှည်အောင်လုပ်ခဲ့ကြသူတွေဟာဆရာနာရှင်တွေဖြစ်ပါတယ်တပ်မတော်နဲ့တပ်မတော်သားတွေကိုဆရာနာရှင်စနစ်အောင်တုတ်သွင်းပြီးကိုတိုင်းရင်းသားညီကိုအချင်းချင်းစက်ကြဖြတ်ကြတဲ့စစ်ပွဲကြီးကိုရှေ့ကြောင်လုပ်ခဲ့ကြတာဖြစ်ပါတယ်တပ်မှုတပ်သားတပ်မတော်သားတွေကတော့ဒီဆရာနာရှင်စနစ်ကြီးရဲ့တရားခံတွေဘဝပြန်ပြီးဆွဲခံတွေဘဝကြာရောက်ခဲ့ကြရတာပါကိုအသက်ကိုဘဝတစ်ခုလုံးကိုမှန်ကန်မှုမရှိတဲ့မှားယွင်းဖောက်ပြန်တဲ့ဆရာနာရှင်တွေကိုပေးဆက်ခဲ့ရပါလားဆိုတာကိုလက်ခံလိုက်ရင်တက်မလို့သားအလုံးသူတို့ဝိညာဉ်ပျောက်ဆုံးတယ်လို့ခံစားကြရပါလိမ့်မယ်ဒီခါသီးတဲ့အမှန်တရားဘယ်လိုမှလက်ခံနိုင်ကြမှာမဟုတ်ပါဘူးအကောင်းဆုံးကတော့ညီအကိုချင်းသတ်ဖြတ်တဲ့ပြည်တွင်းစစ်ရက်စဲအောင်ငြိမ်းချမ်းရေးရအောင်လုပ်ဖို့နဲ့တက်မလို့သားတွေကိုဆရာနာရှင်စနစ်ဆိုးအောက်ကနေဆွဲထုတ်ဖို့ပါပဲ
လက်ရှိဝင်ကြီးဦးအောင်မင်းအကောင့်ထဲပေါ်နေတဲ့ငင်းငယ်ရေးလုပ်ငန်းစဉ်တိတ်ပြီးလွယ်ကူတာတော့မဟုတ်ပါဘူးသူ့ရဲ့ပထမဦးဆုံးအလုပ်ကတော့လက်ရှိစစ်ဘုတ်ချုပ်တွေငင်းငယ်ရေးနဲ့ပတ်သက်လို့နားလေလက်ခံလာအောင်တိုင်းရင်းသားတွေရဲ့လူအင်ဆန္ဒတွေကိုနားလေသဘောပေါက်လာအောင်စီယုံရှင်းပြရတဲ့အလုပ်ပါစစ်အာဏာရှင်စနစ်အောက်ထက်သန်းလာခဲ့သူတွေမှုပြည်တွင်းစစ်ပွဲကြောင့်ဩဇာအာဏာရနေသူတွေမှုစစ်ဘုတ်ချုပ်တွေကိုနားလေအောင်စီယုံပြောဆိုရတာခက်လဲအတော်ခက်ခဲပါတယ်တခြားတစ်ဖက်မှာတော့ဗမာဆိုရင်ဗမာစစ်တပ်ဆိုရင်အယုံအကြည်မရှိတဲ့လက်နက်ကင်တိုင်းရင်းသားခေါင်းဆောင်တွေနားလေလာအောင်လုပ်ရတာလဲမလွယ်ကူပါဘူးတိုင်းရင်းသားခေါင်းဆောင်တွေဂျားထဲမှာလဲဗမာတွေကိုဗမာစစ်တပ်ကိုရိုးရိုးသားသားမယုံကြည်သူတွေရှိတယ်လို့ပြည်တွင်းစစ်ကြောင့်ကိုကြိုးစည်းပွားဖြစ်ထွန်းနေသူတွေကလဲအပြစ်ခက်ရက်စဲရေးငြိမ်းချမ်းရေးကိုတိတ်ပြီးလူလာကြတာတော့မဟုတ်ပါဘူးဒါကိုနားလည်မှုရအောင်အပြစ်ခက်ရက်စဲရေးဖြစ်လာအောင်ငင်းကြီးဆွေးနွေးပွဲကြီးတွေပေါ်ပေါက်လာအောင်ခက်ခက်ခဲခဲစူးစမ်းနေတာတွေ့ရပါတယ်။လက်တလောဝင်းကြီးဦးအောင်မင်းအဓိကကြုံတွေ့နေရတဲ့စိန်ခေါ်မှုကတော့ငင်းကြီးလုပ်ငန်းစဉ်ကိုနိုင်ငံရေးဇက်သွင်းကြတဲ့ကိစ္စပါ။အတိုက်ခံအင်အားစုတချို့အာနာလက်ရှိတဲ့ကအုပ်စုတချို့နဲ့တိုင်းရင်းသားခေါင်းဆောင်တချို့ဟာလက်ရှိဦးအောင်မင်းတို့စူးစမ်းအကောင့်ထဲပေါ်နေတဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရက်စာချုပ်လက်မှတ်ရေးထိုးဖြစ်သွားရင်သမရဦးသိန်းစိန်နဲ့သူ့အစိုးရဖွဲ့နာမည်ကောင်းရသွားမယ်။အောင်မြင်မှုပန်းတိုင်တစ်ခုရောက်သွားမယ်။နိုင်ငံတကာထောက်ခံမှုရသွားမယ်ဆိုပြီးမလိုလားစန့်ကျင်နေကြတဲ့ပြဿနာပါ။အဲ့ဒီအုပ်စုတွေဟာတကယ်တကယ်စစ်ကြောင့်ဒုက္ခရောက်နေတဲ့တိုင်းရင်းသားပြည်သူတွေအကျိုးစီးပွားကိုတော့ထက်တွက်ကြပုံမရပါဘူး
။ဒီလိုခြေအနေတွေအောက်မှာလက်ရှိတဖွဲ့ချင်းစီနဲ့ရထားတဲ့အပြစ်ရရေးသဘောတူညီချက်တောင်အချိန်မီ၍ပြက်ပြဲသွားနိုင်တဲ့အန္တရာယ်ရှိနေပါတယ်။ဘယ်လိုပဲဖြစ်ဖြစ်သူအခုငြင်းငြင်းရေးလုပ်နေတာဟာတမရောသားဇနီးတွေမုတ်ဆိုးမဘဝမရောက်ရလေအောင်တမရောသားတွေခြေပြက်လက်ပြက်ဒုက္ခတွေမဖြစ်ရအောင်တိုင်းရင်းသားတွေဖွံ့ဖြိုးတိုးတက်အောင်လုပ်နေတာပါလို့ရှင်းပြနေတဲ့အင်အားစုအသီးသီးကြားမှာကြိုးတန်းလမ်းလျှောက်နေသူတယောက်လိုဖြစ်နေတဲ့ဝန်ကြီးဦးအောင်မင်းအတွက်ဒီထက်ခက်ခဲတဲ့စင်ခေါ်မှုတွေတွေ့ကြုံရအောင်မှဖြစ်တယ်လို့မြမညဉ့်ညံရေးအလှမ်းဝင်းနေစေဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့မအေးတန်နာကျော်အစီအစဉ်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
မင်္ဂလာပါရှင်ဒီလိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်ကိုလည်းဖျော်ဖြေပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာကြတဲ့သောရရှင်တွေရဲ့စာရေးတချို့တွေကလည်းမင်းမြန်လာကြတာတွေကိုအရင်ပြောပြသွားချင်ပါတယ်ရှင်။ Happy Cool ဆိုတဲ့အီးမေးလ်နဲ့သောရရှင်တယောက်ကVOA ကအကောင်းဆုံးသတင်းဌာနဖြစ်ပါတယ်။ကဘာတလွားကသတင်းတွေ VOA ကတဆင့်သိနေရလို့ကျေးဇူးတင်ပါတယ်။ဆိုပြီးတော့ကျေးဇူးတင်ကြောင်းစာရေးလာပါတယ်ရှင်။ဒါနဲ့ VOA ကိုဝေဖန်အကြံပေးစာရေးပို့လာတဲ့သောရရှင်တယောက်ရဲ့အစာကိုဆက်ပြီးတော့ဖော်ပြပေးရမယ်ဆိုတော့ကိုကိုဆိုတဲ့သောရရှင်ရဲ့အစာကိုဖော်ပြပေးကြပါတယ်။ကဘာဖလားဘလုံးပြန်ပွဲတွေရုံမြင့်တန်ကြားကနေပြီးတော့တိုက်ရိုက်ပြသနေတာမလို့မြန်မာနိုင်ငံကသောရရှင်တွေရောဒီမြန်မာနိုင်ငံပြင်ပရောက်နေတဲ့ဘောလုံးချစ်တဲ့သောရရှင်တွေအားလုံးရောဒီကမ္ဘာဖလားဘောလုံးပွဲတွေကိုအားလုံးစိတ်ဝင်စားနဲ့စောင့်ကြည့်နေကြမယ်လို့ထင်ပါတယ်နော်မြန်မာနိုင်ငံကသတင်းချန်နယ်တွေမှာလည်းဒီဘောလုံးပွဲတွေအကြောင်းတော်တော်များများရေးသားနေကြတာတွေ့ရပါတယ်ရှင်ဒီမှာဒီသောရရှင်ကဒီဘောလုံးပွဲသတင်းကြေညာတာနဲ့ပတ်သက်ပြီးတော့ပြောထားတာပါဒီသောရရှင်ကယူရိုဂွိုင်းဆိုတဲ့ဒီနိုင်ငံရဲ့စလုံးပေါင်းတောင်အမေရိကတိုက်ကနိုင်ငံရဲ့စလုံးပေါင်းကိုယူရိုဂွိုင်းဆိုပြီးတော့အသံထွက်နေတာကြားရပါတယ်တဲ့URAGUAY Uruguay ဆိုတဲ့နိုင်ငံရဲ့အတန်ထွက်က Uruguay ဖြစ်ပါတယ်။ Uruguay မဟုတ်ပါဘူး။ Uruguay လည်းမဟုတ်ပါဘူးတဲ့။ဒီသောရရှင်ကအကြံပြုတာပါ။ VOA အတန်နဲ့သတင်းဌာနအနေနဲ့နိုင်ငံတကာနီးတူအတန်လွှင့်နဲ့အတန်ဖတ်တဲ့အခါမှာမှန်မှန်ကန်ကန်ဖြစ်စေခြင်းလို့စေနာနဲ့အကြံပြုတာဖြစ်ပါတယ်တဲ့။အမားကအကြီးကြီးမားမားမဟုတ်ဘူးဆိုပေမဲ့လည်းမှန်ကန်ရင်ကောင်းတာပေါ့ဆိုပြီးတော့ညွှန်ပြထားပါတယ်ရှင်။သူကဒီ internet ပေါ်ကအတန်ထွက်ပြတဲ့ website တွေမှာရောWorld Cup ဒီကမ္ဘာဖလားကိုတိုက်ရိုက်ထုတ်လွှင့်ပြသသူတွေကြေညာတဲ့သတင်းသံတွေရောသူကြားပြီးတော့မှဒီအခုလိုမျိုးအမှားပြင်ဆင်ပေးတာပါဆိုပြီးတော့ဒီသောရရှင်ကိုကိုရေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ view အကြီးတဲ့ editor လည်းဖြစ်နောက်ပြီးတော့ကိုယ်တိုင်လည်းသမိုင်းပညာရှင်ဖြစ်တဲ့ဦးကျော်စံသာကတိုက်ရိုက်ဖြစ်ကြားပေးထားပါတယ်နော
်ဟုတ်ကဲ့ပါခင်ဗျာလ လက်တင်အမေရိကတိုက်သားတွေကနိုင်ကသူတို့နိုင်ငံကိုဥရုဂွိုင်းလိုအသံထွက်ကြပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာကျောင်းသုံးစာအုပ်ပြဌာန်းရေးကော်မတီကပညာရှင်တွေဟာဟိုရုံကရာဥရုဂွိုင်းဆိုတဲ့စကားကိုဥရုဂွေးလို့ရေးခဲ့ကြတာပိုပြီးသိတော်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ဂွိုင်းဆိုတဲ့အသံထွက်ဟာမြန်မာလူစာနဲ့ရေးသားလို့မရတဲ့အသံထွက်ဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါအခုလိုဖြည့်ချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စန်းသားကြီး။ဒီတော့ရှင်လဲအခုဖြည့်ကိုကျင်းနေမယ်လို့မျှော်လင့်ပါတယ်နော်။ဒီဥရုဂွေးနိုင်ငံမှာမဟုတ်ပဲနဲ့ခြားနိုင်ငံတွေလည်းသူတို့ရဲ့မူရင်းအတန်အတွက်ပုံနဲ့ဒီကျမတို့မြန်မာလိုလေယူလေသိမ်းနဲ့ပြန်ပြီးတော့ပြုပြင်ပြောင်းလဲထားတဲ့အတန်နည်းနည်းကွာခြားတာတွေအများကြီးရှိပါတယ်နော်အခုလိုမျိုးတေချာဂရုတဆိုင်နားထောင်ပြီးတော့အကြံပြုလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ဖီယိုကိုစာရေးလာကြတဲ့သောရရှင်တွေမှာနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ဒါမှမဟုတ်လဲနေထိုင်ခြင်းလျာပွားရဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်တဲ့အခြေအနေတွေပေါ်မှာကိုယ့်ရဲ့ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါဒီမှာမြန်မာနိုင်ငံကဥပဒေနဲ့ပတ်သက်ပြီးတော့ပြောချင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့
ဥပဒေဆိုတာလူတိုင်းအတွက်ပါအရာရှိတွေအတွက်ကာကွယ်ပေးဖို့အကျိုးဆောင်ပေးဖို့အတွက်လောက်တာလားပြည်သူတွေခံစားနေရတဲ့လက်မြေသိမ်းယူခြင်းအတွက်အခုချိန်ထိလစ်လျူရှုထားနေစေဖြစ်ပါတယ်ဥပဒေတစ်ခုကိုမလိုက်နာမဆောင်ရွက်နိုင်ဘူးဆိုရင်ကျွန်တော်တို့နိုင်ငံမှာဥပဒေဆိုတာမရှိတာပဲကောင်းပါတယ
်ဥပဒေရှိပေမဲ့ဥပဒေကိုမလိုက်နာတာဟာဥပဒေမရှိတာနဲ့မချားပါဘူးဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ် Thunderstorm ဆိုတဲ့နောက်ထပ်သောရရှင်တရားကတော့နိုင်ငံတကာမှာမျက်မှောက်ရေးရာကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုသုံးသပ်ပြလာပါတယ်အီရတ်နိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေအကြောင်းလည်းသောရရှင်နေသိမယ်ထင်ပါတယ်နော်ဒီအကြောင်းအရာကသတင်းတွေမှာလည်းတော်တော်များများနေရာယူထားတာဖြစ်ပါတယ်
အမေရိကန်အခွန်ထမ်းပြည်သူတွေရဲ့ငွေတွေဟာမိမိတိုင်းပြည်ရဲ့အခြေခံပြည်သူတွေလိုအပ်ချက်ကိုထိထိရောက်ရောက်မဖြည့်ဆည်းနိုင်ခဲ့ပါဘူး။နှစ်ပေါင်းများစွာတိုင်းပြည်စီးပွားရေးကျဆင်းနေတာကနေနလန်ထူယုံမဲ့ရှိပါသေးတယ်။ဒီပြဿနာထောင်ချောက်တဲ့ကယုံကန်နေရတုံးပါပဲ။တကယ်တမ်းအီရတ်နိုင်ငံဟာလည်းလူမျိုးရေးဘာသာရေးဂိုင်းကနအစွန်းရောက်အကြမ်းဖက်မှုတွေအမျိုးမျိုးကွဲပြားနေပြီးထင်ရှားဆိုင်နေကြတာပါ။ဒါဟာအမေရိကန်အတွက်တော့ knocking process ပါပဲ။အခုလဲအီရတ်အစ္စလာမစ်အစွန်းရောက်အကြမ်းဖက်သမားတွေကိုဟန့်တားဖို့စစ်စည်းကုံကြရအောင်မဲ့ပြင်အယက်သားမတော်တဆသေဆုံးတာတွေထိခိုက်ပျက်စီးတာတွေအတွက်ပြန်ပြီးကုံကြရအောင်မှာဆိုတော့လဲပြီးသားတည်လိုက်ဖို့ကောင်းနေပါပြီအခုစီရေးအကူအတွက်လက်ရှိအီရတ်အစိုးရကအကူအညီတောင်းခံလာမှသာလျှင်ကူညီရပါမယ်စီရေးရည်မှန်းချက်တွေကိုလည်းအလွဲမှမဖြစ်စေဘူးနဲ့ပျက်စီးဆုံးရှုံးမှုနည်းနိုင်သမျှနည်းရပါမယ်လို့အကြံပြုလိုက်ပါတယ်
ဒါကတော့အမေရိကန်နဲ့ဒီအီရန်အဆက်ဆံရေးနဲ့ပတ်သက်ပြီးတော့သူကသူ့ရဲ့ထင်မြင်ယူဆချက်ကိုရေးပြလာတာပါ။သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာကျွန်မဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်ရှင်။အခုတော့သောရရှင်ကိုကြားဖြတ်ပြီးတော့အနောက်တိုင်းဒီလေးတစ်ပုဒ်နဲ့ဖြောပြပေးပါမယ်။ဒီတစ်ပတ်ဖြောပြပေးဖို့ရွေးချယ်ထားတဲ့သချင်းလေးကတော့ Billboard ရဲ့ Hot အဖြစ်ဆုံးတေးနံပါတ်100စီးရင်းထဲမှာနံပါတ်1ကိုရောက်နေတဲ့သချင်းပဲဖြစ်ပါတယ်။ Ariana Grande နဲ့အတူIggy Azalea အဖြစ်သီဆိုထားတဲ့ problem ဆိုတဲ့သချင်းလေးနဲ့တင်ဆက်ပေးချင်တာပါအဲ့ဒီသချင်းမှာပါဝင်ပြီးတော့အဖြစ်သီဆိုပေးထားတဲ့ Iggy Azalea ရဲ့ Fancy ဆိုတဲ့သချင်းကတော့လောလောဆယ် Hot Day နံပါတ်100ဆင်းထဲမှာထိတ်ဆုံးနံပါတ်1နေရာမှာရှိနေတဲ့သချင်းပဲဖြစ်ပါတယ်အဲ့ဒီ Fancy ဆိုတဲ့သချင်းလေးကိုတော့သောရရှင်တွေကိုတင်ဆက်ပေးသွားပြီမလို့ဒီဘက်တော့နံပါတ်1နေရာကိုရောက်နေတဲ့ problem ဆိုတဲ့သချင်းလေးထုတ်လွှင့်ပေးလိုက်ပါတယ်ရှင်အားလုံးခံစားနားဆင်နိုင်ကြပါစေနော်Siggy Iggs, they got one more problem with you, girl. Hey.
Yeah. about you. In no time I'll be forgetting all about you. You're saying that you know, but I really, really doubt you. Understand my life is easy when I ain't around you. Iggy, Iggy, too biggie to be his present. I'm thinking I let the thought of you more than I love your presence. And the best thing now is probably for you the exit. I let you go, let you back.
Ariana Grande ne Iggy Azalea ro tisu thare problem so re tchin go na sin ge cha ya da ba. သောရရှင်ရဲ့အချင်းချင်းမြတ်တာဒီလက်ဆောင်ပေးပို့လာတဲ့မြမတချင်းလေးတပုတ်ကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါတယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုအရင်ဆုံးပြောပြပေးချင်ပါတယ်။အကြောင်းအရာကတော့ဒီလိုပါအကိုရိုးကြီးဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့မြမနိုင်ငံမှာယာရုကြီးကြီးတွေပခုံးပေါ်တက်ထားတဲ့ Gaston အကောက်ခွန်ကဦးလေးကြီးတွေအကြောင်းဒီလိုအကြံပြုချင်ပါတယ်ဆိုပြီးရေးလာတာဖြစ်ပါတယ်
။ဝေဖန်တာတော့မဟုတ်ပါဘူးခင်ဗျာ။တနာညာတာတဲ့စိတ်လေးထားစီချင်တာပါ။ခြောက်စားတဲ့ခေတ်လေးကုန်နေသင့်ပါပြီ။ဟုတ်စားတဲ့ခေလေပြောင်းလဲနေပါပြီအထွက်တောင်းအဝင်30နဲ့တောင်းတောင်းနေလိုက်တာတိုက်တွေလည်းဖြစ်ကုန်ပြီကားတွေလည်းဖြစ်ကုန်ပြီဒီကြားရလာသေးတယ်မင်း3နှစ်လောက်နေလာတာ30မနည်းဘူးလားတဲ့ဟုတ်ကဲ့ခင်ဗျာမနည်းပါဘူး30ဆိုရင်လည်းကျွန်တော်တို့အတွက် overtime 3နာရီလောက်နဖူးကချွေချေမကြအောင်လုပ်ရပါတယ်အငိမ့်သားလေးအေးပေးစက်အောင်မှထိုင်းတယောက်လာ30တောင်းနဲ့ဦးလေးတို့လောက်တော့ကျွန်တော်တို့ဘဝတွေကမလွယ်ပါဘူးဒါတောင်းဆရာကျွန်တော်လူတွေလုပ်ပေးပါအောင်သမီးလူတွေလှုပ်ပေးပါဆိုတာလေးတွေကအိမ်ကမိမသဘောကျစရာဘေးပေါဝင်ငွေလေးတခုပါအဲ့ဒီတော့ကျွန်တော်တို့ပေးတဲ့30ကမနှဲပါဘူးဦးလေးကတ်စတမ်ကြီးရဲ့
နိုင်ငံသားမှာပေးမယ်ပေးမယ်အလုပ်လုပ်ပြီးပြန်လာရတဲ့တာမန်လူတန်းစားအတွက်ဒေါ်လာ30ဆိုတဲ့ငွေကလည်းမနှဲပါဘူးဆိုပြီးဒီသောရရှင်ရင်ဖွင့်ရေးသားလာတာဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာပဲရက်ချင်ပါတယ်နော်တေးတောင်းလာတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြမတချင်းလေးတို့ထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါတယ်VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOA ကနေမြစ်တာဒေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရာဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ်အခုတော့တေးတောင်းလာတဲ့သရရှင်ကြီးအတွက်တခြင်းလေးဆက်ပြီးထုတ်လွှင့်ပေးသွားပါမယ်။သခိုင်းတိုင်းတမူးခရိုင်ခမ်းပတ်မြို့အမှတ်3ရပ်ကွက်မှာနေပါတယ်ဆိုတဲ့ချင်းတိုင်းရင်သားမတ်ငိုင်လင်းကတော့သူကအခုလောလောဆယ်ပြည်ပရောက်နေတာပါတဲ့။အခုတခြင်းတောင်းတာကလည်းပထမဦးဆုံးအချိန်မှာကျွန်တော်ကမြန်မာပြည်မှာစားဝတ်နေရေးစီးပွားရေးအခက်အခဲတွေကြောင့်ပြည်ပကိုသွားပြီးတော့ဝန်းစာရှာနေတဲ့သူပါမိဘညီအစ်ကိုမောင်နှမအသားသမီးတွေကိုနေစင်နဲ့အမျှလွမ်းနေရပါတယ်လွမ်းရေးထက်ဝန်းရေးကခက်လို့ပြည်ပရောက်နေတာဖြစ်ပြီးတော့နှစ်တွေလဲကြာလှပါပြီကျွန်တော်လိုပဲမြန်မာပြည်သူမိသားတွေလည်းပြည်ပရောက်နေကြတာအများကြီးရှိရယ်ဆိုတာလည်းသိပါတယ်မြန်မာပြည်ကမိသားစုတငယ်ချင်းတွေကိုလည်းအများအမ်းသတိရနေပါတယ်ဆိုပြီးတော့သူရဲ့တားငယ်လေးလေးနှစ်ပြည့်မွေးနေ့အတွက်ပါဆိုပြီးတော့ဒီဇွန်လအစပိုင်းမှာမြစ်တာဒေးလက်ဆောင်တပုတ်ပါလာပါတယ်ရှင်အချိန်ကလည်းဒီလောက်ပဲရလို့ဒီသောရရှင်တယောက်ရဲ့ဒီတောင်းစာနဲ့ပဲကျင်းနေပါနော်ဒီတစ်ပတ်တော့ဆိုတေးသီဆိုထားတဲ့တခြင်းလေးတပုတ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်ဆိုတေးရဲ့ဒုတိယမြောက်ဒေးအယ်ဘမ်နဲ့ကမင်းတယောက်ကိုသာဆိုတဲ့တခြင်းလေးကိုတေးတောင်းတဲ့သောရရှင်တွေက VOA တစ်ချစ်သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ကြပါဦးနော်
တို့တို့မမေ့နိုင်ဘူးမင်းကဘာရချူစာထုံးလို့မရနိုင်ဘူးအသ ta ta che ne du pe twa lo pye nai mu tu pyo ma che nai me ya kwa che nai me ya kwa tin dia ga che mu le ba ga tha lo le na me ba mo ka me ya ja nen te ya ta la me le ba ga tha lo le le me ka e na si na me me shi ya pye da de pye ne na ga di la ga e pye na le na ta de de me
ဆိုတဲ့တည်ဆူထားတဲ့မင်းတယောက်ကဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်သချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။I do it and we yell and I bang sang in a million yokaka Namo Bushine Mame Tawada Mame Media Kure Mache Pare Mapyao Lena Ima Kwe Yonji Bema Wem Yeno Guye Yayang Tila Me Media Kure Mache Pare
မေးသနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တတာအမှတ်855ရန်ကုန်မြို့လို့လိပ်စာတက်ပြီးရေးသားပေးပို့နိုင်ပါတယ်အခုတော့ဒီကနေ့ညအတွက်နောက်ဆုံးတင်ဆက်မဲ့တက်ကြီးစကားအစီအစဉ်အလှည့်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံနဲ့လက်ရှိအခြေအနေနဲ့နိုင်ငံရေးပါတီတွေအကြောင်းသူ့အမြင်ကိုဆရာမောင်စွမ်းရည်ကတင်ဆက်ထားပါတယ
်။ဘယ်ပေါ်များမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့ဗမာပြည်ပါတီတွေအကြောင်းဖြစ်ပါတယ်ကျွန်တော်တို့ငယ်စဉ်တုန်းကတချင်းတပုတ်ကြားဘူးတယ်ဗမာပြည်မှာပါတီတွေကများတရှိခံနိုင်ပါမလားသတ်ဖြင့်ဖြစ်ပါတယ်ခုနှစ်အပိုင်းခြားအတိအကျတော့မမှတ်မိတော့ပါဘူးပြည်သူလူထုကပါတီအဖွဲ့အစည်းတွေများလာကိုတက်ပြင်းချတဲ့အတန်းလို့ထင်ပါတယ်ရှစ်လေးလုံးရေတော်ပုံကြီးပြီးတော့တပါတီအာဏာရှင်စနစ်ပြတ်တုံးပြီးပါတီဆောင်ရွေးကောက်ပွဲကြီးလုပ်ခွင့်ရပြီဆိုတော့လေတာလို့ကြီးကြိုးကြတယ်လို့ပါပဲပါတီတွေပေါ်လာလိုက်တာ200တောင်ကျော်ခဲ့တယ်ဆိုလားဒါကတော့ဒီမိုကရေစီခက်လမ်းပွင့်သွားပြီဆိုပြီးတက်တက်ကြွကြွဖြစ်လာတဲ့လက္ခဏာတရားပါပဲခုခါ2015မှာရွေးကောက်ပွဲကြီးတစ်ခုဖြစ်တော့မယ်လို့ပြင်ဆင်ရတဲ့အခါမှာလည်းနိုင်ငံရေးပါတီအဖွဲ့အစည်းတွေ60ကျော်လောက်ရှိတယ်လို့ကြားသိရပါတယ်ဒီတစ်ခါဘာဖြစ်လို့ပါတီတွေတလောက်များတယ်လဲလို့စဉ်းစားကြည့်မိတယ်။ကျွန်တော်အဖြေကတော့လူတိုင်းအတွက်ဟုတ်ချင်မှလည်းဟုတ်မှာပေါ့။တခုတည်ကြတာကတော့ခေါင်းဆောင်လှုပ်ချင်တဲ့လူပိုလှုပ်ချင်တဲ့လူတွေများနေလို့ပဲလို့အောက်မေ့ဆင်ခြင်မိပါတယ်ခင်ဗျာ။မကြရင်လည်းဒီခါမှာဩပိုချုပ်တွေအပေါ်လုံးပွေလို့ဂျိုးရှုပ်နေရတဲ့အထက်နောက်ထပ်ပါကျင်တွေကလည်းတည်များလာရဲ့လို့အဲများလေကောင်းလေလို့တွေးမိတဲ့လူလည်းရှိမှာပေါ့လေ။ကျွန်တော်စိုးရိမ်တာကမယ်ဒီပြန်ကျဲကုန်မှာဆိုတာပါခုလိုပါတီတွေများတာကနိုင်ငံရေးတက်တန်နှုတ်နယ်ပြီးမရင်ကျက်နိုင်လို့ဖြစ်တတ်တဲ့လက္ခဏာတစ်ခုပါပဲလို့ထင်မိပါတယ်ဒီမိုကရေစီအသားကျတဲ့နိုင်ငံတွေမှာတော့အဖွဲ့အစည်းနှစ်ဖွဲ့သုံးဖွဲ့ပဲရှိပါတော့တယ်အမေရိကန်ပြည်တော်စုမှာဆိုရင် Republican Party နဲ့ Democratic Party နှစ်ဖွဲ့ပဲအားကောင်းပေါင်းတာရှိပါတယ်ခုအာဏာရနေတဲ့ Democratic Party ကအလုံးသမားဆေးသာစကားတွေပြောလို့လို့ကမ္ဘာနေဝါရပဲရိမ့်လို့လို့ပြောကြပါမိတကယ်တော့အရေးရှိပါတီကြီးတစ်ခုပါပဲမကြိုက်လို့မင်းနဲ့ဖြုတ်ချရင်လည်းခံရမှာပါပဲခုတမတအုပ်ဘာမှကလူမဲဆိုတော့စေသားများတဲ့လူမဲတွေကသဘောကျနေကြမှာပါပဲဗမာပြည်အတွက် ကျွန်တော်ညာမိတလောက်ပြောရရင်တော့ကျွန်တော်တို့ပြည်သူလူထုဘက်ကရည်တည်တဲ့မျိုးတန်းဒီမိုကရေစီအဖွဲ့ချုပ်အခိုင်အမာရှိနေပါတယ်။ခေါင်းဆောင်နေတာကဒေါက်အောင်ဆန်းစုကြည်ပါ။ဗိုလ်ချုပ်တင်ဦးလို့လို့ပမာတမရှိအရင်းသားဗိုလ်ချုပ်လို့ပုဂ္ဂိုလ်ကြီးတွေဥမ္မတူဥဒါဘန်းတို့ဦးကျိုင်းတို့စတဲ့တိုင်းနေတဲ့လောကကပုဂ္ဂိုလ်ကြီးရှိနေရှိရတဲ့ဆောက်ရှင်ဝိညာဉ်လေးရှိကြပါလေ။ဒေါက်အောင်ဆန်းစုကြည်ဆိုတာကကမ္ဘာကောင်းဆောင်တွေနဲ့တင်းတင်းတယ်ရင်ပေါင်းတန်းနိုင်တဲ့ပုဂ္ဂိုလ်မျိုးဖြစ်တဲ့အပြင်ကမ္ဘာနိုင်ငံရင်းလိုပဲဆုရှင်ဖြစ်နေလေကမ္ဘာလည်းမှာအာရှလည်းမှာတင့်နေတဲ့ပုဂ္ဂိုလ်တူလေးဖြစ်ပါလေသူ့မှာလူပုဂ္ဂိုလ်တဦးအနေနဲ့အားနဲ့ချက်ချင်းချင်းတိတံလောက်ရှိမှာပါပဲဒါပေမဲ့ဗမာပြည်မှာတစ်ခေတ်တယောက်ညတောင်ရာခဲရရှိလာတဲ့ခေါင်းဆောင်မျိုးဖြစ်ပါလေဒီလိုထိတ်တန့်ခေါင်းဆောင်နဲ့အာဒီပါတီကြီးတရားရှိနေပြီဖြစ်တဲ့အတွက်မဲကြီးပြန်ကျဲအောင်ဖြစ်နေစရာမလိုဘူးလို့ထင်ပါလေကျွန်တော်စဉ်းစားမိတာကိုပြောလိုက်တာပါဒီမိုကရေစီဆိုပြီးအများတိုင်းလည်းမကောင်းတာတွေရှိတာကိုကောင်းတယ်ဆိုတာလည်းအများကြီးရှိပါဘူးမတူတာတွေတော့ညီနိုင်ရမှာဖြစ်ပါတယ်ပုဂ္ဂိုလ်ရင်းမဟုတ်ရင်မညီနိုင်စရာမညီနိုင်စရာမရှိဘူးလို့ထင်ပါတယ်ခင်ဗျာကျွန်တော်မစွမ်းကြီးပါ
ဝေဝံရေးကဗျာဆရာကြီးမောင်စွမ်းကြီးဒီတစ်ပတ်ပြောပြသွားတဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ခဲ့ရတာပါ VOA ကမနေ့ဖြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာမကြခင်အစီအစဉ်တွေမပြီးဆုံးခင်မှာအခုတော့ကျန်နေတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုမအေးတန်တာကျော်ကပြောပြပါမယ်
မြန်မာနိုင်ငံသားရဲ့ဝန်ကြီးဦးဝနမောင်တွင်ကတရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ယီနဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီကနေ့တင်းတင်းကြပ်နေမှာတွေ့ဆုံပြီးတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့တရုတ်အစိုးရရဲ့စင်ဝါသတင်းဌာနမှဖော်ပြထားပါတယ်။မြန်မာနိုင်ငံသားရဲ့ဝန်ကြီးဟာတမန်ဦးသိန်းစိန်နဲ့တရုတ်နိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်တဲ့ဇွန်လ28ရက်နေ့ကနေဇွန်လ30ရက်နေ့အထိလိုက်ပါသွားတာဖြစ်ပါတယ်။ဒီခီးစဉ်တွင်မှာမြန်မာတမန်နဲ့တရုတ်ခေါင်းဆောင်တွေကြားရရှိခဲ့တဲ့သဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့နှစ်နိုင်ငံဝန်ကြီးတွေသဘောတူခဲ့ကြပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းကတမီနာဒုပြည်နယ်မှာစနေညပိုင်းကအဆောက်လက်ဆ17တထိုင်ပျို့ကျခဲ့လို့လူကိုယ်မကသေးဆိုပြီးတော့အပျို့ပြက်တွေအောက်မှာလူအများကြီးပိတ်မိနေစေဖြစ်ပါတယ်။မိုးတွေတဲတဲထန်ထန်ရွာသွန်းပြီးတော့မိုးကြိုးတွေပြစ်လို့အဆောက်လုပ်ရေးလုပ်သားတွေအဆောက်အုံထဲမှာမိုးခိုရုံအဆောက်အုံပျို့ကျရတာဖြစ်ပါတယ်။အခုထိတော့အလုသမားအယောက်30လောက်ကိုကယ်တင်နိုင်ခဲ့ပြီးတော့ရှာဖွေမှုတွေဆက်လုပ်နေတော့မယ်လို့ရဲကပြောပါတယ်။လီဗျားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်ကောင်စစ်ဝင်ရုံးကို2012ခုနှစ်ကတိုက်ခိုက်မှုတွေခေါင်းဆောင်လို့ဆွဆွဲခံရသူဟာအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကတရားရုံးမှာရုံးတင်ခံရပြီးတော့သူကအကြမ်းဖက်မှုတွေအတွက်အပြစ်မရှိကြောင်းငြင်းဆိုသွားခဲ့ပါသည်။2014ကမ္ဘာဖလားဒုတိယအဆင့်ရှုံးထက်ပွဲဒီမှာတော့အင်ရှင်ဘရာဇီးကချီလီကိုပယ်နယ်တီနဲ့နိုင်ပြီးတော့ကွာတာဖိုင်နယ်ကိုတက်သွားပြီဖြစ်ပါသည်။အချိန်မိုပြီးတဲ့အထိတကူးစီသေးရဖြစ်နေတဲ့အတွက်ပယ်နယ်တီကဏ္ဍမှာဘရာဇီးက3-2နဲ့အနိုင်ရရှိသွားတာပါ။ကိုလံဘီယာနဲ့ဥရုဂွေးပွဲမှာတော့ကိုလံဘီယာက2-2မရှိနဲ့အနိုင်ရသွားခဲ့ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုမအေးတန်ကြကြောပြောပြခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီတိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ဝက်ဂနာရောဘတ်စ်ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American တန်ညဘက်အစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။တော်ရရှင်ဒီအားလုံးဘေးပြာဝေးကွာပြီးစိုးရိမ်စွာနဲ့စိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.